အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာအကြီးအကျယ်မြေပြိုမှုဖြစ်ပွားလို့ကြောက်တုံးကြောက်ခဲရင်းနဲ့ရွှေနော်တွေအောက်မှာရွာသားရာနဲ့ချီနစ်မြုပ်သွားတာကိုရှောက်ဖွေကယ်ဆယ်ရေးတွေလှုပ်ဆောင်နေတာမှာအသက်ရှင်ကြံရစ်သူနောက်ထပ်ရှာမတွေးနိုင်တော့ဘူးဆိုပြီးတော့အရာရှိတွေစိတ်လျှော့ပြီးတော့ရှောက်ဖွေရေးလုပ်ငန်းတွေကိုရပ်လိုက်ပြီးဖြစ်ပါတယ်တာဂျစ်စတန်ပါကစ္စတန်တရုတ်တို့နဲ့ထိစပ်နေတဲ့ဒေသမှာမိုးရေရက်ဆက်သဲသဲထန်ထန်ရွာသွန်းထားလို့နောက်ထပ်ဆက်ပြီးတော့မြေပြိုကျမှာကိုစိုးရင်ကြောင်းကယ်ဆယ်ရေးအဖွဲ့သားတွေကပြောပါရယ်စနေနေ့ကဆိုရင်ဘဒရှန်ပြည်နယ်ကအပ်ဘရစ်ရွာကနေပြီးတော့အလောင်းနှလောင်းပဲရှာဖွေတွေ့ရှိရလို့အာဏာပိုင်တွေကဆိုပါရယ်ဒီကနေ့တနင်္ဂနွေနေ့မှာတော့ကယ်ဆယ်ရေးသမားတွေကဒီတောက်ကြနေမှာဖြစ်ခဲ့တဲ့ဖြစ်ရပ်ဆိုးကြီးကြောင့်အိုးအိမ်မဲခဲ့ရတဲ့သူတွေအတွက်နေရာထိုင်ခင်းဆေးဝါးနဲ့စားရည်ရိတ်ခါထောက်ပံ့မှုကိုပဲအာယုံဆိုင်လှုပ်ဆောင်နေပါတယ်တေဆုံးသူအရေးအတွက်နဲ့ပတ်သက်လို့မျိုးစုံခန့်မှန်းနေကြပြီးတော့တေဆုံးသူစုစုပေါင်းရာခနန်းကနေပြီးတော့2900ကျော်ထိရှိနိုင်တယ်လို့ပြောနေကြတာပါဒီဘေးအနေရဲ့ကျုံခဲ့ရတဲ့နေရာကိုလူတွေအစုလိုက်ပြုံလိုက်တေဆုံးတဲ့နေရာဖြစ်နေကြီးညာထားပြီးပျောက်ဆုံးနေသူတွေလည်းအများကြီးမလို့အတိအကျစည်ရင်ကိုဘယ်တော့မှအတည်ပြုလို့မရတာလည်းဖြစ်နိုင်ပါတယ်ဒီဖြစ်ရကြောင့်အထူးကြေကွဲဝန်ထဲရပါကြောင်းအမေရိကန်သမ္မတဘရက်အိုဘားမားနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်တို့ကတရားဝင်ပြောကြားထားပြီးတော့အကူအညီပေးပါမယ်လို့လည်းကတိပြုထားပါတယ်ရှင်